Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်ဖေဖော်ဝါရီလ10ရက်နေ့တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16925ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်မကတော့ဆုမြတ်မောင်ပါရှင်ယူကရိန်းနိုင်ငံအရေးအတွက်ရုရှားယူကရိန်းပြင်သစ်နဲ့ဂျာမနီကောင်ဆောင်တွေတယ်လီဖုန်းပေါ်ကနေဆက်သွယ်ဆွေးနွေးကြဖို့ရှိနေပါတယ်နိုင်ဂျီးရီးယားနိုင်ငံမှာတော့ရှေ့သတင်းပတ်ကျင်းပဖို့စီစဉ်ထားတဲ့သမရရွေးကောက်ပွဲကိုလုံခြုံရေးကြောင့်ရွှေ့ဆိုင်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုမမိုးဖြူနဲ့အကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ကျောင်းသားတပိတ်ကိုထောက်ခံတဲ့အနေနဲ့လူမှုလှုပ်ရှားမှုကိုဒီကနေ့ရန်ကုန်မှာပြုလုပ်တဲ့အကြောင်းနဲ့နိုင်ငံတော်ဝန်ကကျောင်းသားတွေရဲ့တပိတ်တိုက်ပွဲအခြေအနေအရရကိုသတင်းတွေအပြီးမှာစူးစီးတင်ပြပေးမှာပါ။
ဒီလိုကိုစီပင်ရဲလှူရှာမှုတပိတ်ကိုကျွန်တော်တို့ထောက်ခံပါတယ်ဆိုတဲ့အကြောင်းရယ်တပိတ်စကြောင်းအတိအကျမှာပါဝင်နေတဲ့မိဘပြည်သူတွေ၊ကျောင်းသားပြည်သူတွေကိုအကြမ်းမဖက်ဖို့ရယ်အဲနောက်တစ်ခုကကျတော့ဂျိုးသားပွင့်လင်းနဲ့တကယ်ပညာရှင်တွေပါဝင်နေ
တဲ့ဒါကတော့လူမှုလှူရှာမှုမှာပါဝင်ခဲ့တဲ့ကျောင်းသားတဦးရဲ့ပြောပြချက်ပါရှင်အပြည့်အစုံကိုမကြခင်မှာနားဆင်ကြရဖို့ရှိပါတယ်ဒီနောက်မှာတော့တရုတ်နိုင်ငံမှာလည်းအနောက်တိုင်းစံနှုန်းတွေပါတဲ့ကျောင်းသုံးစာအုပ်တွေတားမြစ်ဖို့တရုတ်ပညာရေးဝန်ကြီးကဘလို့လှူရှာနေလဲဆိုတာနဲ့အတူအိန္ဒိယနိုင်ငံဘက်မှာတော့မိန်းကလေးတရေသားတွေကိုဖျက်ချနေတာဟာစိတ်ပိုင်းဆိုင်ရာချိုးယွင်းမှုဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်ကနိုင်ငံကိုပြောကြားလိုက်တဲ့အကြောင်းဒေသရင်းသတင်းဆောင်မတွေကိုနားဆင်ကြရမှာဖြစ်တယ်လို့နောက်ပိုင်းမှာတော့သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။ဒါရင်မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြမှာပ
ါ။ယူကရိန်းနိုင်ငံရှေ့ပိုင်းကတိုက်ခိုက်မှုတွေအဆုံးသတ်စေမဲ့ငြိမ်းချမ်းရေးအစီအစဉ်အတွက်ရုရှား ယူကရိန်းပြင်သစ်နဲ့ဂျာမနီကောင်ဆောင်တွေတယ်လီဖုန်းပေါ်မှာဆုံပြီးတော့စကားပြောကြဖို့ရှိနေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုပြင်သစ်သမ္မတဖွန်ဆွာအော်လွန်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်တို့ဟာပြင်သစ်နဲ့ဂျာမနီအဆိုပြုတဲ့ငြိမ်းချမ်းရေးအစီအစဉ်ကိုဆွေးနွေးကြဖို့ဖြစ်ပါတယ်။ယူကရိန်းရှေ့ပိုင်းမှာရုရှားလိုလာတဲ့သဘုံတွေနဲ့တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်နေချိန်မှာပဋိပက္ခရဲ့အဆုံးသတ်အောင်လို့တန်ကင်းတမန်ကြီးအရာပို့ပြီးတော့စူးစမ်းအားထုတ်နေကြတာဖြစ်ပါတယ်။အခုအစီအစဉ်ဟာတိုက်ပွဲတွေရပ်သွားဖို့နောက်ဆုံးထွက်ပေါက်တစ်ခုဖြစ်တယ်လို့ပြင်သစ်သမ္မတကပြောခဲ့တယ်လို့ဂျာမနီဝန်ကြီးချုပ်ကလည်းဒီအစီအစဉ်အောင်မြင်ပါမလားဆိုတာမပြောနိုင်သေးဘူးလို့ဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဘယ်လာရုစ်နိုင်ငံမင်းစ်ကမြို့မှာရရှိထားတဲ့မအောင်မြင်တဲ့အပြစ်ခတ်ရဆဲရေးအပေါ်အခုငြိမ်းချမ်းရေးအစီအစဉ်ကအခြေခံပေမဲ့အချိန်တက်မှတ်ချက်တွေတိတိကျကျပိုပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတစ်ယောက်ကပြောပါတယ်။ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာလည်းယူကရိန်းကိစ္စကိုအခြေအတင်ဆွေးနွေးခဲ့ကြပါတယ်။ပြင်သစ်နဲ့ဂျာမနီပေါင်းပြီးတော့အဆိုပြုနေတဲ့အစီအစဉ်သစ်အပေါ်ညှိနှိုင်းနေကြသူတွေကြားမှာယူကရိန်းပြည်ပခအတွက်နိုင်ငံရေးအရာအဖြစ်ရှာနိုင်ဖို့အလှမ်းဝေးနေကြသေးတယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးဖရန့်ဗော်လ်တက်စ်တိုင်မာယာကပြောကြားခဲ့ပါတယ်။Mensch the board to ni mu go account the phor ja aw lo blo ni lan nwe thong mle so ra Munich ni la gan ma swin nwe ga ja de lo EU Europa tamaga naingan ja mu wara ye ya a chi ke Federica Mogherini ga le pyo cha twa ke ba de shin
Iran nuclear pyatana ne patet pi let shi nyin nyan ye swin nwe we a si sin ni ga naingan ye a cho si wa go ma thi kai ta mya kala pa lon ka ba khaw saung ni ne nuclear pyatana tabor tu ni che ya bo twe lo la de lo Iran thait tan khaw saung Ayatollah Ali Khamenei ga pyo su lai ba de ဂျာမနီနိုင်ငံမြူနစ်မြို့မှာနျူကလ িয়ার ပြဿနာအပြေရှားဖို့လုံခြုံရေးဆိုင်ရာညီလာခံမှာအီရန်နိုင်ငံသားဝန်ကြီးတက်ရောက်နေချိန်မှာအီရန်ရဲ့ထိတ်တန့်ခေါင်းဆောင်ခါမီနီကလေးတပ်အကြီးအကဲတယောက်ကိုသူ့ရဲ့မှတ်ချက်ကိုအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။နျူကလ িয়ার ပြဿနာအခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဝန်ကြီးနဲ့လေးနဲ့ဆွေးနွေးနေကြပြီးလေးစားမှုနဲ့ညှိနှိုင်းအပြေရှားမှုတွေကပြဿနာဖြေရှင်းဖို့အတွက်တခုတည်းသောနည်းလမ်းဖြစ်တယ်လို့အီရန်နိုင်ငံသားဝန်ကြီးဂျာဗက်ဇရစ်ကပြောဆိုပါတယ်။အီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုကလိုချင်တဲ့ရည်ရွယ်ချက်အတွက်အောင်မြင်မလုပ်နိုင်ဘူးလို့လည်းပိတ်ဆို့အရေးယူမှုကိုဝေဖန်ပြောဆိုခဲ့ပါတယ်။အင်အားကြီးနိုင်ငံတွေနဲ့သဘောတူညီမှုမရရင်ဒါဟာတစ်ခုတည်းသောနောက်ဆုံးထွက်ပေါက်မဟုတ်ပေမဲ့အီရန်အင်းနဲ့လာမယ့်ရသက်ရ6ပတ်အတွင်းနျူကလ িয়ার ပြဿနာအပြေရှားဖို့အာရုံစိုက်ချင်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြို့နှမြို့မှာကျင်းပနေတဲ့လုံခြုံရေးဆိုင်ရာညီလာခံဒုတိယမြောက်နေ့တနင်္ဂနွေနေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးတို့တက်ရောက်ကြပြီးနျူကလ িয়ার ပြဿနာကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှားခြင်းလေလို့အမေရိကန်နိုင်ငံသားဝန်ကြီးကယ်ရီကပြောဆိုပါတယ်။လက်ရှိအခြေအနေမှာအီရန်မှာလုပ်နေတဲ့နျူကလ িয়ার စီစဉ်တွေကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ဖြစ်တယ်လို့အနောက်နိုင်ငံတွေဘက်ကဆွဆဲမှုရှိနေတာလည်းဖြစ်ပါတယ
်။နိုင်ဂျီးရီးယားနိုင်ငံမှာဖေဖော်ဝါရီလ14ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့သမ္မတရွေးကောက်ပွဲကိုဘိုကိုဟာရမ်စစ်သွေးကြွရဲ့ရန်ကြောင်နောက်ထပ်သတင်း6ပတ်ရွှေ့ဆိုင်းလိုက်ပါတယ်။ မဲယုံတွေမဲလာပေးသူတွေရွေးကောက်ပွဲကိုစောင့်ကြည့်လေ့လာမဲ့သူတွေလုံခြုံမှုမရှိဘူးဆိုရင်ရွေးကောက်ပွဲရဲ့လွတ်လပ်မျှတမှုကိုလည်းအကြီးအကျယ်ထိခိုက်နိုင်တယ်လို့နိုင်ဂျီးရီးယားနိုင်ငံရဲ့လွတ်လပ်မျှတတဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲကစနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။နိုင်ငံရဲ့အရှေ့မြောက်ပိုင်းဒေသတော်တော်များများကိုဘိုကိုဟာရမ်စစ်သွေးကြွတွေကထိန်းချုပ်ထားပါတယ်။အဲ့ဒီနေရာတွေမှာရွေးကောက်ပွဲကိုငင်းငင်းချမ်းချမ်းကျင်းပနိုင်ဖို့မဖြစ်နိုင်ဘူးလို့သုံးသပ်သူကြွန့်ကျင်သူတွေကလည်းသုံးသပ်နေပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကတော့ရွေးကောက်ပွဲရွှေ့ဆိုင်ဖို့နိုင်ဂျီးရီးယားကဆုံးဖြတ်ခဲ့တဲ့အပေါ်အင်ပတန်စိတ်ပြတ်တယ်လို့ပြောကြားခဲ့ပါတယ်။တီးကြလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အပေါ်နိုင်ငံအရေးနဲ့ဝင်ရောက်ဆွတ်ဖက်တာကိုလက်မခံနိုင်ဘူးလို့ဝင်ကြီးကယ်ရီကပြောကြားခဲ့ပြီးတော့ဒီမိုကရေစီလုပ်ငန်းစဉ်မှာလုံခြုံရေးစိုးရိမ်မှုကိုအစိုးရကအကြောင်းပြတာဟာစိုးရိမ်စရာဖြစ်တယ်လို့လည်းဆိုခဲ့ပါတယ်။နိုင်ဂျီးရီးယားသမ္မတ Goodluck Jonathan ဟာနောက်ထပ်သမ္မတတက်တဲ့အနိုင်ရဖို့ကြိုးစားနေပါတယ်။ပြည်သူအများကတော့သမ္မတနဲ့အစိုးရဟာအစွန်းရောက်စစ်သွေးကြွတွေကိုနှိမ်နင်းနိုင်ခြင်းမရှိဘူးလို့ဝေဖန်နေကြပါတယ်ရှင်။
ကျန်းဖက်မှုတွေကိုလုံးဝဆန့်ကျင်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးချွန်ကယ်ရီကတနင်္ဂနွေနေ့ကဒီမြို့နယ်မြို့မှာကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံမှာပြောဆိုခဲ့ပါတယ်။ရာဇဝတ်မှုကျူးလွန်တဲ့အာဏာရှင်ပုံစံတွေကိုကမ္ဘာမှာမျက်မြင်ကိုယ်တွေ့တွေ့ကြုံနေရတယ်လို့အဲ့ဒီညီလာခံမှာတနင်္ဂနွေနေ့ကအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။ဂျော်ဒန်တိုက်လေယာဉ်မှုကို ISIS အကြမ်းဖက်ဖွဲ့ကလုံခြုံတပ်ဖြတ်ခဲ့လို့ဂျော်ဒန်နိုင်ငံကလေကြောင်းဆစ်စင်ရေးသုံးရကြဆင်နွဲ့ပြီးခုလိုမှတ်ချက်ပေးပြောဆိုခဲ့ရလည်းဖြစ်ပါတယ်။အစ္စလမ်အစိုးရတွေကိုဂျော်ဒန်နိုင်ငံကသုံးရတာဇက်တိုက်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့လို့ဖမ်းဆီးခံထားရတဲ့အမေရိကန်တရားခံတူတေဆုံးနေလို့ ISIS စစ်သွေးကြွတွေဘက်ကပြောဆိုပါတယ်။ဂျော်ဒန်ကိုကူညီဖို့အတွက် F-16 Squadron တိုက်လေယာဉ်ကိုညီညွတ်တဲ့အာရဗျအောင်စု United Arab Emirates ကကူညီပေးပို့ခဲ့ပါတယ်။ဒီဇင်ဘာလကဂျော်ဒန်လေယာဉ်မှုကိုအစ္စလမ်အစွန်းရောက်ဖွဲ့ ISIS ကဖမ်းဆီးတပ်ဖြတ်ခဲ့တဲ့အတွက်အခုလိုလေကြောင်းထိုးစစ်တွေကိုဂျော်ဒန်နိုင်ငံဘက်ကဆင်နွှဲနေတာလည်းဖြစ်ပါတယ
်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ကနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရှစ်ကြိမ်မြောက်နိုင်ငံတကာချင်းသစ်အကပြိုင်ပွဲကိုစင်ကာပူမှာစနေနေ့ညပိုင်းတုန်းကကျင်းပခဲ့တာမှာမြန်မာနိုင်ငံကအပါအဝင်အာရှနိုင်ငံ10နိုင်ငံကအသင်းပေါင်း14သင်းပါဝင်ရှင်ပြိုင်ခဲ့ကြပါတယ်။အမွေးဖွားချင်းသေးပုံဝစ်ဆောင်တွေထဲမှာလူတွေဝင်ပြီးတော့ခုံပြန်ကြော်လွှားကပြတာကိုမြန်မာနိုင်ငံမှာတော့တရုတ်ငကားအကားလို့ရေးပူရပြောကြပါတယ်။စင်ကာပူ၊မြန်မာ၊မလေးရှား၊တရုတ်၊ဟောင်ကောင်၊ထိုင်ဝမ်၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံအသင်းတွေပါဝင်ပြိုင်ဆိုင်ကြတဲ့အထက်မှာအိန်ရှင်စင်ကာပူအသင်းကပထမဆုရပါတယ်။ဒုတိယဆုကိုထိုင်ဝမ်အသင်းကရသွားပြီးတော့တတိယဆုကိုလည်းနောက်ထပ်စင်ကာပူအသင်းတစ်ခုကပဲရရှိသွားပါတယ်။အသင်းတော်တော်များများကသူတို့ရဲ့တရုတ်ချင်းသည်အကကားခွက်တွေမှာတရုတ်တိုင်းခွက်တွေကိုထည့်သွင်းကပြသွားခဲ့ကြတာပါမြန်မာအသင်းရဲ့ကားခွက်တွေတော်တော်လေးကောင်းတဲ့အတွက်အနိုင်ရမယ်လို့တော့မှထင်ခဲ့တယ်လို့ပြိုင်ပွဲကိုလာကြည့်သူဒေသခံတယောက်ကပြောပါတယ်စင်ကာပူတရုတ်နှစ်တစ်ကူပွဲတော်ရဲ့ပြိုင်ပွဲတစ်ခုအဖြစ်လုပ်ခဲ့တဲ့နိုင်ငံတကာချင်းသည်အကပြိုင်ပွဲကိုစင်ကာပူတရုတ်တန်းမှကျင်းပခဲ့တာဖြစ်ပါတယ်စိတ်နှစ်ကိုကြိုဆိုတဲ့အနေနဲ့စိတ်ပုံလှုပ်ထားတဲ့မိဘုံတွေကိုလည်းတရုတ်တန်းအနှက်မှအလှဆင်ထားတာကိုတွေ့ရပါတယ်စင်ကာပူနိုင်ငံရဲ့တင်ကေတာကချင်းသေးကောင်းဖြစ်တယ်လို့အခုလိုတရုတ်နှစ်သစ်ကူးချိန်မျိုးမှာဒီအပျော်တန်းတရုတ်ငကားအကတွေကိုနေရာတော်တော်များများမှာလည်းတွေ့ရတတ်ပါတယ်ရှင်
။ပြီးခဲ့တဲ့ပတ်က TransAsia လေကြောင်းလိုင်းကလေယာဉ်ပျက်ကျမှုတစ်ခုမှာလေယာဉ်မှုရဲ့အမှားကြောင့်ဖြစ်တယ်လို့စုံစမ်းစစ်ဆေးမှုအဖြစ်တွေ့ခဲ့ရပြီးတဲ့နောက် TransAsia လေယာဉ်မှုတွေကြွန့်ကျင်မှုအတွက်ပြန်လည်စစ်ဆေးတဲ့စာမေးပွဲတွေကိုစတင်ဒီနေ့ပြီဖြစ်ပါလေကျွမ်းကျင်မှုအရေးချင်းပြန်လဲစစ်ဆေးတဲ့စာမေးပွဲတွေကိုစနေနေ့ကစပြီးသုံးရက်ကြာစစ်ဆေးမယ်လို့ Transition ကပြောဆိုပါလေဗုဒ္ဓနေ့ကဖြစ်ခဲ့တဲ့လေရင်ပြတ်ကျမှုကြောင့်လူ40တဲ့မနေ့တည်ဆုံးပြီးခီးသည်15ယောက်ကိုကယ်တင်နိုင်ခဲ့ပါလေပျောက်နေတဲ့ခီးသည်15ယောက်ကိုကယ်ဆယ်ရေးဖွဲ့ကခီးလင်းမြစ်ထဲမှာဆက်ပြီးရှာနေစေဖြစ်ပါလေအတန်ဖန်းဆက်မှတ်တမ်းအရလေမြန်တက်ပြီးပြီးချင်းအင်ဂျင်တစ်လုံးပြတ်သွားတဲ့အချိန်မှာအလုပ်လုပ်နေတဲ့အင်ဂျင်ဆက်တစ်လုံးကိုလေရင်မှုတစ်ယောက်ကမှားပြီးတော့ပိတ်လိုက်တဲ့အချက်ကိုတွေ့ရတယ်လို့ထိုင်ဝမ်လေကြောင်းလုံခြုံရေးကောင်စီကတောက်ကြနေကပြောဆိုပါတယ်။အင်ဂျင်ဘားကြောင့်ပြည့်ရတယ်ဆိုတာစုံစမ်းစစ်ဆေးအဖွဲ့အနေနဲ့ဆုံးဖြတ်ဖို့တော့စောလွန်သေးတယ်လို့တာဝန်ရှိသူတွေကတောက်ကြနေကပြောဆိုပါတယ
်။ထက်တဲ့ရောက်တဲ့နေ့ကိုမဆွမြမွန်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်။ခရီးရှိချီတဲ့ဆန္ဒပြနေတဲ့ဒီမိုကရေစီပညာရေးကျောင်းသားတပိတ်ကိုထောက်ခံတဲ့လူလူလှုပ်ရှားမှုကိုဒီကနေ့ရန်ကုန်မြို့မှာတက္ကသိုလ်ကျောင်းသူကျောင်းသားတွေကဥဆောင်ပြီးဒီမိုကရေစီအင်အားစုတွေနဲ့ပြည်သူတွေပါပူးပေါင်းပါဝင်လှုပ်ရှားခဲ့ပါတယ်။ ဒီကနေ့အောင်လန်ကနေထွက်ခွာလာတဲ့ចောင်းသားပင်မတပိတ်စစ်ចောင်းကိုအာနာပိုင်တွေဘက်ကပိတ်ဆို့တားဆီးမှုတွေလုပ်ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့ရန်ကုန်ထိရောက်အောင်ခြိတက်ကြမှာဖြစ်တယ်လို့တပိတ်မောက်ចောင်းသားခေါင်းဆောင်တွေကပြောပါတယ်ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကចောင်းသားခေါင်းဆောင်တွေမနေ့ပြန်ပညာရေးဌာနတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံကြဖို့လည်းရှိနေပါတယ်အခြေအနေအသေးစိတ်ကိုတော့မဆုမွန်ကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မန္တလေးကနေရန်ကုန်အထိခရီးရှည်ခြိတက်တပိတ်မှောက်နေတဲ့ဒီမိုကရေစီចောင်းသားတပိတ်စစ်ကြောင်းနဲ့တခြားအတိုင်းနဲ့ပြည်နယ်တွေကခြိတက်လာနေတဲ့ចောင်းသားတပိတ်လှုပ်ရှားမှုတွေကိုထောက်ခံတဲ့အနေနဲ့တက္ကသိုလ်ចောင်းတွေကចောင်းသူចောင်းသားတွေကဥဆောင်တဲ့လူမှုလှုပ်ရှားမှုတရက်ကိုဒီကနေ့ရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့တာပါတောင်မွေအဝိုင်းဘိုးစိမ်မန်ကွင်းကနေစတင်ပြီးတော့ရန်ကုန်မြို့မြို့တော်ခမ်းမရှိအထိရာနဲ့ခြိတဲ့ចောင်းသားပြည်သူလူထုကခြိတက်လမ်းလျှောက်ခဲ့ကြတယ်လို့လူမှုလှုပ်ရှားမှုမှာပါဝင်တဲ့အမှုပညာတက္ကသိုလ်ကကိုအောင်တောင်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။ဒီမိုကရေစီပညာရေးလှုပ်ရှားမှုတပိတ်ကိုကျွန်တော်တို့ထောက်ခံပါတယ်ဆိုတဲ့အကြောင်းရယ်တပိတ်စစ်ကြောင်းအတိအမှပါဝင်နေတဲ့မိဘပြည်သူတွေចောင်းသားပြည်သူတွေကိုအကြမ်းမဖက်ဖို့ရယ်။နောက်တစ်ခုကကျတော့ဂျိုးသားပွင့်လင်းနဲ့တကယ်ပညာရှင်တွေပါဝင်တဲ့ဆွေးနွေးပွဲတစ်ခုကနေကျွန်တော်တို့ပညာရေးစနစ်စိုးရေးအဖြစ်ပြဿနာကိုအဖြေရှာဖို့ရည်ရွယ်ချက်တင်နဲ့ကျွန်တော်တို့တောင်းဆိုရင်းနဲ့ကျွန်တော်တို့ဒီနေ့ပွဲပြုလုပ်တာဖြစ်ပါတယ်အခြေခံပညာကျောင်းသားတွေ
ရန်ကုန်မြို့ရင်းခြိတက်လာရလမ်းတစ်လျှောက်မြို့နယ်တွေကပြည်သူလူထုတွေကိုအမျိုးသားပညာရေးဥပဒေကိုကျောင်းသားတွေကဘာကြောင့်ကန့်ကွက်ရပါသလဲဆိုတာဟောပြောခဲ့တယ်လို့လူထုကလည်းထောက်ခံတဲ့အနေနဲ့ဝိုင်းဝန်းပူးပေါင်းခြိတက်လာခဲ့ကြတယ်လို့တန်လျင်ဤပညာတက္ကသိုလ်ကကိုသိမ့်မြတ်ကလည်းအခုလိုပြောပါတယ
်ကျွန်တော်ကတပိတ်ဆန်းသာမလိုက်ပါဘူးဒီတော့တရားကိုမှကျန်တဲ့ចောင်းသားတွေအားလုံးတပိုတာတပိတ်လမ်းကြမ်းမှာရှောက်လာတယ်လမ်းကြောင်းလေးကြီးလိုနဲ့တပိုတာနဲ့အကုန်လုံးပြုစားလို့ကျွန်တော်ပြောလို့ရတယ်ဒီရန်ကုန်ရောက်လာတဲ့ဆင်းရဲကိုရန်ကုန်မှာတပိတ်တစ်ခုကိုဆစ်လာနိုင်တယ်လို့ကျွန်တော်ခံမှန်းတယ်ပေါ့
မန္တလေးကနေရန်ကုန်အထိဗမာနိုင်ငံလုံးဆိုင်ရာចောင်းသားတပ်မကများအဖွဲ့ချုပ်ဘကတာကဥဆောင်ခြိတက်လာတဲ့ပင်မចောင်းသားတပိတ်စစ်ចောင်းဟာဒီကနေ့မှာတော့အောင်လံမြို့ကနေထွက်ခွာပြီးပြည်မြို့ကိုခရီးဆက်နေကြပါတယ်ခြိတက်လာရလမ်းတလျှောက်ကြေးရွာတွေကပြည်သူတွေကတခဲနဲ့ကြိုးဆူကြတယ်လို့ပြည်မျိုးမှာတော့လုံခြုံရေးစိုးရိမ်စရာရှိတယ်လို့သတင်းတွေထွက်ပေါ်နေတဲ့အကြောင်းဥဆောင်ခြိတက်နေသူတဦးဖြစ်တဲ့ဘကတကျောင်းသားကိုမြတ်သူကပြောပြပါတယ်
အခုစစ်ကြောင်းကတော့ချက်ပဲကိုကွေနာရောက်နေကြကျွန်တော်အောင်လံကမနေ့8ခွက်လောက်ကထွက်လာကြကျွန်တော်တို့မနေ့ကညအောင်လံဝင်တော့အောင်လံမှာလူတိတ်ချီပြီးကြိုးတယ်ကြဘေးနာအနီးနားပတ်ဝန်းကျင်ရွာတွေကပါတက်လာတယ်ပေါ့နော်ဒီကျွန်တော်တို့အောင်လံမြို့အဝင်ကနေစားပြီးတော့ကျွန်တော်တဲခွက်ကတောင်းဝင်တာကြောင်းရောက်တဲ့အထိလူတွေကပြတ်မတော့ဘူးဒီလူလူထောက်ကြမှုကလည်းအခုကျွန်တော်ချက်သွားတဲ့ရွာတိုင်းကိုကျွန်တော်ရွာလုံးကျွန်းဒီဘက်ထွက်ကြတာကိုတွေ့ရတယ်အခြေအနေကတော့ကျွန်တော်တို့တရှိမှာတော့တရင်မျိုးစုံထွက်နေပေါ့နော်အဲကျွန်တော်တို့ဒီပြည်ကိုအဝင်မခံဘူးအားမဲ့ဆိုတဲ့ဟာမျိုးကြားရတယ်။မနေ့ကကျွန်တော်လမ်းကြောင်းထွက်လာတော့ဆီပြီးကျူထွက်လာတော့ရုံပြူတောင်သားမှာဖယ်ကြီးတွေချထားတဲ့ရဲရင်တုံးနေတော့ရှိရပါတော့။အဲဒီရဲ့အကျော်နှစ်မိုင်လောက်မှရှိရဲ့အားမှာလည်းရဲတဲ့ရင်အဲ့မှာလည်းရဲပြီးတော့ပြန်ယူပြီးတော့ရှိနေရတွေ့ရတယ
်။လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့ခိတရနာပြီးတဲ့နောက်ပိုင်း NNE ရကိုယ်စားလှယ်ဒေါက်တာသိန်းလွင်ကိုအစိုးရဘက်ကတီးခြားတွေ့ဆုံမှုကမ်းလှမ်းခဲ့ပြီးအစိုးရပညာရေးဒုဝန်ကြီးဦးတန့်ရှင်နဲ့ဒေါက်တာသိန်းလွင်တို့တွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့ NNE ရကိုယ်စားလှယ်တွေအပါအဝင်ဒီမိုကရေစီပညာရေးဥဆောင်ကော်မတီဝင်ចောင်းသားကိုယ်စားလှယ်၃ဦးပါပါဝင်နိုင်မှုအရေးတောင်းဆိုဆွေးနွေးခဲ့တဲ့အတွက်ဖေဖော်ဝါရီလ၉ရက်နေ့မှာထပ်မံတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဘာကသများအဖွဲ့ချုပ်ကအထွေထွေအတွင်းရေးမှူးမဖြုတ်ဖြုတ်အောင်ကပြောပါတယ
်အဓိကဆွေးနွေးမှာကကျမတို့အဓိကဖြစ်နေတဲ့ကိစ္စကဟိုအစိုးရဘက်ကနေပြီးတော့ဒီပထမဆွေးနွေးပွဲကိုတစ်ဖက်တည်းရွှေဆိုင်နဲ့ရွှေဆိုင်ပြည်နယ်နောက်ပိုင်းမှာအကြောင်းပြချက်ပေးတဲ့အရာတွေကအမျိုးမျိုးဖြစ်နေရယ်ဥပမာကျမတို့ပေးတဲ့အကြောင်းပြချက်ကတစ်မျိုးဖြစ်နေရယ်ဒီမီဒီယာတွေကိုပေးတဲ့အကြောင်းပြချက်ကတစ်မျိုးဖြစ်နေရယ်နောက်ကြေညာချက်တွေထွက်လာတော့တစ်မျိုးဖြစ်နေအဲ့တော့အစိုးရအနေနဲ့ဒီဆွေးနွေးပွဲကိုတကယ်ပဲဟိုပြည်သူတွေကျောင်းသားတွေအပေါ်မှာဆန္ဒပြည်သူတွေကျောင်းသားတွေရဲ့ဆန္ဒကိုပေါ့နော်တကယ်ပဲဟိုလိုက်နာလေးစားလို့ဒီဆွေးနွေးပွဲကိုဆက်ပြီးတော့ရိုးရိုးတက်တာနဲ့ပြုလုပ်မှာလားဒါမှမဟုတ်လို့ရှိရင်ကျမတို့ဆွေးနွေးပွဲအကြောင်းပြပြီးတော့တစ်ခါကပေါ့နော်ဟိုကျောင်းသားတို့ကိုဟိုဖြုတ်ဒီကျောင်းသားတပိတ်ကိုဖြုတ်ခွဲဖို့အကြံဖတ်ဖို့ဖြစ်လာမှာလားဆိုတဲ့တန်မြတ်ရေကျမတို့ကျောင်းသားတို့ပြည်သူ့ကြားမှာပြီးခဲ့တဲ့ရက်ကထွက်လာတဲ့စိတ်မှန်လေးမနေ့ကဒီပြည်ရေးဝန်ကြီးဦးကုကိုရဲ့အင်တာဗျူးတွေမှာကျမတို့အများစုပေါ့နော်တန်မြတ်ဝင်စရာဖြစ်လာတဲ့စကားတွေတွေ့ရရရှင်အဲ့ဒါဆိုတော့ကျမတို့ဒီဆန္ဒဒီဆွေးနွေးပွဲကဒီရိုးသားဖို့လိုပါတယ်ဒီဆွေးနွေးပွဲကကျမတို့ပြင်းနေတာမရှိဖို့လိုပါတယ်ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်ရှင်ဟုတ်ကဲ့
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မုံရွာတက္ကသိုလ်ကျောင်းသားများတက်မကကလည်းဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းအနေနဲ့ ဲ့မြို့တွင်းမှာလှည့်လည်ဆန္ဒပြနေကြသလိုပခုတ်ကူမြို့ကနေမြေလက်စစ်ကြောင်းဖြစ်တဲ့တပိမောက်ကျောင်းသားတွေကချီတက်လာနေကြပါတယ်။အေယာဝတီဘက်ကလည်းအခြေခံကျောင်းသူကျောင်းသားတွေပါအပါအဝင်တပိမောက်ကျောင်းသားတွေကချီတက်လာနေကြပါတယ်။တပြည်လုံးကတပိမောက်ကျောင်းသားတွေရဲ့လှုပ်ရှားမှုကိုဒီမိုကရေစီအင်အားစုတွေနဲ့ဒေသခံပြည်သူတွေကကြိုးစိုးထောက်ခံခဲ့ကြပါတယ်။တပိမောက်ကျောင်းသားစစ်ကြောင်းတွေအကုန်လုံးရန်ကုန်မှာစုစည်းပြီးတော့လိုလားတဲ့တောင်းဆိုချက်တွေမရမချင်းငြင်းငြဲစွာတပိမောက်တောင်းဆိုသွားကြမှာဖြစ်တယ်လို့တပိမောက်ကျောင်းသားကောင်းဆောင်တွေကပြောပါတယ်ရှင်။
မဆုမစူးစီးတင်ပြပေးခဲ့တာပါရှင်။အခုကတော့ဒေတာရင်းကထူးခြားတဲ့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်။တရုတ်ပညာရေးဝန်ကြီးကသူ့အခေါ်အန်ဒီယေရှိတဲ့အနောက်တိုင်းဆန်နှုံးသတ်မှတ်ချက်တွေပါတဲ့တင်ကြားရေးဆိုင်ရာကျောင်းသုံးစာအုပ်ကိုတားမြစ်ဖို့အင်တာနက်အွန်လိုင်းမှာပြင်းထန်စွာဝေဖန်ဆွေးနွေးလာပါတယ်။တရုတ်နိုင်ငံကိုရန်လိုတဲ့အုပ်စုတွေဟာအင်တာနက်ပေါ်မှာပါထိုးပေါက်ရေးသားလာတဲ့အထိချင်းချောက်မှုတွေရှိလာနေတယ်လို့လည်းသူကသတိပေးလိုက်ပါတယ်။လူငယ်မျိုးဆက်သစ်ရဲ့ထောက်ခံမှုကိုရှာနေခြင်းကွန်မြူနတီပါတီခေါင်းဆောင်နေကြဒီကိစ္စကစိုးရိမ်စရာဖြစ်လာတဲ့အကြောင်း VOE သတင်းတောက်ဘေးလ်အိုက်ရဲ့သတင်းလှော်ကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
တိုင်းပြည်တစ်ခုမှာပညာရေးဝန်ကြီးကအနောက်တိုင်းဆန်တန်ဘိုးတွေရဲ့ချင်းချောက်မှုနဲ့တားမြစ်ထားတဲ့တင်ရိုးစာအုပ်တွေအကြောင်းကိုနေတိုင်းပြောဆိုနေတာမျိုးတော့မရှိပါဘူး။ဒါပေမဲ့တရုတ်နိုင်ငံမှာတော့ဒီလိုပြောဆိုမှုတွေကပိုပြီးတွေ့လာရပါတယ်။2013ခုနှစ်ကတရုတ်နိုင်ငံမှာစာတန်းတစ်စောင်ထွက်ပေါ်လာပြီးနောက်တင်ကြားရေးကိုပိုပြီးထိန်းချုပ်ဖို့တရုတ်အစိုးရကကြိုးစားလာနေတယ်လို့ဟောင်ကောင်ကနိုင်ငံရေးလေ့လာသူဝီလီလမ်ကမှတ်ချက်ပေးပါတယ်။အဲဒီစာတန်းထဲမှာလွတ်လပ်စွာပြောဆိုခွင့်အရက်ဖက်လူအဖွဲ့အစည်းတွေအကြောင်းလွတ်လပ်တဲ့တရားစီရင်ရေးစနစ်နဲ့အခြားအရာတွေပါဝင်တာဖြစ်ပါတယ
်။ Leadership is very apparent now in about some kind of a color revolution taking place in China. That means
တရုတ်နိုင်ငံမှာလက်ရှိဖြစ်နေတဲ့ဒေါ်လာရေးတွေကိုခေါင်းဆောင်ပိုင်းကတန်တရားဝင်နေပါတယ်။ဒါလို့ဖြစ်ရတာဟာအနောက်တိုင်းနိုင်ငံရေးစံတန်မှုတွေထူပေါက်လာပြီးတော့ကွန်မြူနတီပါတီကိုဆန့်ကျင်ဖို့လူငယ်ကျောင်းသားတွေနဲ့ပညာတတ်တွေကိုသွေးထူးလှုံ့ဆော်နေတယ်လို့တန်တရားဝင်နေတဲ့သဘောပါ
။တရုတ်ပညာရေးဝန်ကြီးယွမ်ဂူယန်ကတားမြစ်ကျောင်းသုံးစာအုပ်တွေအကြောင်းနဲ့ပါတီခေါင်းဆောင်တွေရဲ့ပြစ်တင်ဝေဖန်မှုအကြောင်းတွေကိုစာသင်ခန်းနဲ့အထိပြောလာပါတယ်။ဒါကဟောင်ကောင်ကျောင်းသားတပိတ်တွေပေါ်လာခြင်းရဲ့အကျိုးသက်ရောက်မှုလို့လမ်ကမြင်ပါတယ
်။ What happened in Hong Kong which has beenclassified as an example of color revolution
ဟောင်ကောင်မှာဖြစ်ခဲ့တာကတကယ်တော့ရောင်ပါတဲ့တော်လန်ကြီးရဲ့ပြရုပ်တစ်ခုပါ။ဒါကြောင့်မလို့စာသင်ခန်းတွေနဲ့အင်တာနက်ကိုပါပို့ပြီးတော့ထိန်းချုပ်ဖို့ကွန်မြူနတီပါတီခေါင်းဆောင်တွေအတွေးဝင်စီပါတယ်
။အဲ့ဒါကတရုတ်နိုင်ငံရဲ့လက်တွေ့အခြေအနေနဲ့ကွန်မြူနတီပါတီခေါင်းဆောင်တွေရဲ့အတွေးခေါ်ကြားကွာဟမှုကိုထင်ဟစေတာဖြစ်တယ်လို့တရုတ်သမိုင်းပညာရှင်လည်းဖြစ်လူမှုရေးရာဝေဖန်သူဇန်လီဖန်ကထောက်ပြပါတယ
်။但是他们也没有别的办法，他们还是想用这个。
ဒီလိုစင်ခေါ်မှုတွေကိုဖြည့်ရှင်းဖို့ပါတီကောင်းဆောင်တွေမှာတခြားနည်းလမ်းမရှိသေးသလိုပြည်သူလူထုကိုအမားပြင်ခိုင်းမှုဆိုတဲ့အရင်ကလမ်းဟောင်းကိုပဲတုံးနေတာဖြစ်ပါတယ်
။ပြီးခဲ့တဲ့အပတ်တုန်းကချွီရှီဆိုတဲ့တရုတ်ကွန်မြူနတီပါတီဂျာနယ်မှာပညာရေးဝန်ကြီးယွမ်မြဲဆောင်းပါးပါလာပြီးဆောင်းပါးထဲမှာတရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကအခြားနိုင်ငံတွေကိုချင်းချောက်သလိုဖြစ်လာတာကြောင့်တရုတ်နိုင်ငံတွေကကျောင်းသားနဲ့ဆရာတွေကိုအတွေးခေါ်ပြောင်းပြီးခွဲထုတ်ဖို့ကြိုးစားလာနေတယ်လို့ဆွဆွဲရေးသားလိုက်ပါတယ်။တရုတ်ကွန်မြူနတီပါတီရင်ဆိုင်နေရတဲ့ချင်းချောက်မှုကတော့အင်တာနက်ပေါ်ရေးသားပြန့်နှံ့နေတဲ့တကဘာလုံးကအတွေးခေါ်ပေါင်းစုံပဲဖြစ်ကြောင်းဒါကိုလေ့လာကြသူတွေထဲမှာတရုတ်လူငယ်တွေကအများစုဖြစ်တယ်လို့ဆိုပါတယ်။လူငယ်တွေတရုတ်ကွန်မြူနတီပါတီကိုမထောက်ခံတော့မှကိုပါတီကအကြီးအကျယ်စိုးရိမ်နေတာပါ။ပါတီရဲ့အနာဂတ်ရည်တည်ရေးခိုင်မာဖို့ဆိုရင်လူငယ်တွေရဲ့ထောက်ခံမှုရဖို့လိုတယ်လို့ပညာရေးဝန်ကြီးကချွေးရှိကြနယ်မှာရေးသားပါတယ်ဒီကနေ့လူငယ်တွေဟာအင်တာနက်နဲ့အတူကြီးပြင်းလာကြတယ်ဆိုတာကိုအာဏာပိုင်တွေမိနေပုံရတယ်လို့တရုတ်သမိုင်းပညာရှင်ဇန်ကထောက်ပြပါတယ
်他和我们的成长过程完全不一样你像我们这些人可能是看着什么新闻联播长大的
အစိုးရပိုင်း CCTV ရုပ်တံကိုပဲကြည့်နေကြတရုတ်လူမျိုးတွေကတော့အတွေးအခေါ်အပြောင်းလဲခံရတဲ့သဘောပါဒီနေ့ကလူငယ်တွေမှာတော့ပိုပြီးကျေပြန့်တဲ့အတွေ့အခေါ်ရှိကြတယ်လေ
ကွန်မြူနတီပါတီကတရုတ်လူငယ်တွေကိုရှေ့အစဉ်လာတွေထဲမှာပဲဆက်ထားခြင်းနေပေမဲ့လူငယ်တွေကတော့အဲ့ဒီဥခွန်ဟောင်းတွေကဖောက်ထွက်နေကြတာပါသူတို့ကိုနားချစည်းရုံနာမျိုးလှုပ်လာမယ်ဆိုရင်တော့အောင်မြင်ဖို့ခက်လိမ့်မယ်လို့ဇန်ကပြောပါတယ်ခင်ဗျာ
ကိုညာဝင်းအောင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုကတော့အိန္ဒိယနိုင်ငံဘက်ကသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်အိန္ဒိယနိုင်ငံမှာမိန်းကလေးဒေသကိုဝင်ဆောင်ရရင်တရားမဝင်ဖျက်ချတဲ့အလေအထားကြောင့်ကြားမှမညီမျှမှုဖြစ်ပွားနေတာကိုပြုပြင်ပြင်ဆင်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့မိန်းကလေးတွေကိုကယ်တင်ဖို့နဲ့ပညာဓာတ်တွေဖြစ်စေရေးလှုပ်ရှားမှုတရက်ကိုစတင်လိုက်ပါပြီ။လက်တလုံးယောက်ျားလေးအရေးအတွက်ထက်မိန်းကလေးအရေးအတွက်ကလျော့နေနေတဲ့ကိစ္စဟာအိန္ဒိယနိုင်ငံရဲ့အဓိကလူမှုရေးစိန်ခေါ်ချက်ဖြစ်နေတဲ့အကြောင်းညူဒေလီကနေ VOA သတင်းတောက်အန်ဂျနာပါစရီချာသတင်းလွှာရေးသားတင်ပြလာတာကိုဦးဆံမိုးဝေကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ ချက်ချလက်ချထိတိမိမိနိုင်ငံတော်ကိုပြောကြခဲ့တဲ့မိန်ကုံးမှာဝင်ကြီးချုပ်နရင်ဒရာမိုရီကကျွန်တော်တို့28ရာစုရဲ့ကဘာသူကဘာသားတွေဖြစ်စည်ရင်းသွင်းမခံရနိုင်ဘူးလို့ပြောဆိုလိုက်ပါတယ်။မိန်ကလေးတွေဒါတွေကိုဖျက်ချတဲ့လောက်ရဟာဆက်ရှိရာစုနှစ်ကတွေးခေါ်ပုံထက်တောင်ပိုဆိုးနေတယ်။ဘာဖြစ်လို့လဲဆိုတော့မိန်ကလေးတွေမွေးဖွားနှုန်းတဲ့တပ်ပြစ်တဲ့နှုန်းကပိုများနေလို့ပဲလို့ပြော जाओ टाइट टोन लाई पारे
जिस बहन की पेट में बच्ची होती है वो कतई नहीं चाहती है कि उसकी बेटी का मार दिया जाए लेकिन
विनी चौका क्लेम लोचिन लो फिर चारा चाऊ मोबाउ तबे में म्योदमी को याजुए मु चूलो आ मिदाजुरे लुमु ताइवान निगा फिर आप पे मुरे पीलो चारा हा पैतना फिटे लो हिंदी बादा ने प्यो द्वारा वा इंडिया ने गए दिल्ली ठोसा या तारे हा मिवारे को शाफुई चुए दुरे मिवारे ते युए ओमिंग जिमा सांग्शाओ टचा दुरे फिर शुमिंग जावारे मिंगले रे गुरो विंडो विंबो फिर मायु जावारे बाजाओ ने सुरो तुरो इंजांग प्यूरे खा मिवा का टेन टाउन जा लो फिर बारे लीला तू तेतना प्यूचे दे या इंडिया ने गए मा कोविन सांग त्यागु अल्ट्रासाउंड या जी पी बैठे का खली हा मिंगले ला यो जा लीला खोए जा ती पी लाई रा ने मिंगले फिर लो फ्याचा लाई दे ये ट्वे हा लोंगे रे नि पाउंड लीजे ट्वें सने तान लाओ शी दे लो सुवारे मिस्टर मोदी उसाउ ने तमी को कैटेन बो ने तमी को सातेन बे बो लौसो लौशा मु को नाइंग ट्वें मा मिंगले ने अने सों पी ने फिर दे नाइंग ये म्यो पाई हायाना पी ने पानीपत म्यू मा फिर बारे अरी ये मा यौजा ली टाउ मा मिंगले शिया खुनसे को यो वे शी बारे इंडिया नाइंग मा प्याम्या अचूसा का यौजा ली टाउ मा मिंगले को या टसे खुन उ फिर बारे दी लौशा मु सीसीन ये यीवे जे का रो कले ငယ် रे जामा अचू म्याम्या टाटा शी से ये ने पिन्या ये का नी तसे जामा डंडु नी म्या मु को फिर से ये फिर पी जामा अचू म्या टा मु मसी सों မျိုးနယ်ပေါင်းတရာကိုအာယုံဆိုင်ပြီးတော့ပြုလုပ်မှဖြစ်ပါတယ်။ဒီထဲမှာအမျိုးသမီးတွေကိုကိုဝင်ဖျက်ချမှုကိုတားမြစ်တဲ့လက်ရှိရှိထားပြီးသားဥပဒေကိုပုံမထိရောက်အောင်ဆောင်ရွက်ဖို့နဲ့မိန်းကလေးတွေကျောင်းပညာသင်ကြားမှုပုံမတိုးများလာစေဖို့ဖြစ်တယ်လို့ဆိုပါတယ်။ဟာယာနာလိုပဲတခြားပြည်နယ်တွေမှာကြားမမညီမျှဖြစ်နေတဲ့အခြေအနေဟာတော်တော်အရေးကြီးနေတယ်လို့အမျိုးသမီးနဲ့ကလေးငယ်ဖွံ့ဖြိုးရေးဝန်ကြီးမနိကာကန်ဒီကပြောပါတယ်
။ဟာယာနာမဲ့စသီတီအစ်နီဂမ်ဘီရ်ဟဲकि सरकारी आंकड़ों के मुताबिक करीबन 70 गांव में कोई कई सालों से
अच्छे नेता डरो सोबा असोरा कमन ट्रचे मुरे या युवाओं को नशे लाओ मा मेंगले त्याग मा मुमुरा ने डो जाने बाबी तो छो युवारी मा यावजाली तथा मा मा मेंगले का गाया लाओ बेशी बारे
म्योदमी रे क्ले पेचा नी रहा सीबाई लुआ बांसो मा पिपुआ नी रहा जीले को म्योप्या मा बा पिपुआ नी दलो म्योरो जी रे मा नेठाई ने पिन्या रे अम्योदमी अताई वाई मा को ता को लुला दु रे ट्वे या रे बा रे मिंगले रे ममुई जा रो रे ता शिन रे छुई मा बलु तवा शा मले लु मी रे खा मा वनी चौक गा यौजा ली टठोंग ट्वे मिंगले टठोंग नो मुई दिन ने लु फी बा रे
एक कमिटमेंट चाहिए एक जिम्मेवारी का एहसास चाहिए गांव पंचायत परिवार
नी जो मुडी गा युए जे औमिन बो ट्वे जे युवा रे दीता काउंसिल रे पी ने रे आ लोंग तन ले ठान खंगे मा मा छ बी अतु ले ट्वे लुक गाइन जा बो टोंग सो तवा रा बा पी गए ने का कुल तमग ये ट्वे शी जे मा इंडिया ने गए मेन क्ले उई ने बा ला मु हा सो यिन से या अछे ने को याव ने जाओ दी अफि पेक का नी ब्यान बे स्वै मु रे अम्यो तमी रे को लु गों कु मु असा शी दे या स्वै मु रे टो ला नाइन ने लो तोंग दत था बा रे खन्या
उसा मोवे ब्यो प्या बे के रा बा शिन अखु आ रो या दी उरु सान्या तदिन सांग मा तपोक को टिन प्या बे बा मे या दी उरु ब्यांग ले रा चांग पिन ले ये म्यान ने ब्यान म्यान टे ला रा ने अम्या पिन ले गान सक का लु रे चो नाइगान ले रे हा सुनामी एनडीए को खान या नाइ ब्वे शी ने बा रे हावाई चो गले हा असो सों अट्वे पिन सिन था बि मे ले 2011 खु ने टोंग गा जापान मा लौ खे टे ngliin ने सुनामी रो चांग हावाई गा टावन शी दु रे हा तरो ये असीसिन ने को ब्यान पिरो तोंग तत ने या बा बि अखु छै मा रो तैपन पिन्या शिन रे ने ये बो के से ये मैनेजर रो गा 2900 ने 1000 जा दे जैन फिट टट दे अपिन थान सों सुनामी अट्वे पिन सिन ने बों नी को रो माइकल सोलिवन गा होनोलुलु गा ने तदिन पे पो था बा रे कु ញैं चान गा ब्यो प्या पे मा बा
जबान नाइंग अशे म्याव पाइन टोहोकु पीने मा लोंगे रे 4 ने का इन आ को पिन आ शी रे ngने लौ बी सुनामी याइ खै खे दे अट्वे लु बाउ 19000 नी बा ते सों गे या बा रे हवाई चून अने ने ले अखु लो डन को खान या ब्वे शी नी बा रे हवाई टेकदो गा तु तेतना पिन्या शिन रेड बटलर गा खवाई चून मो गा थुसान ब्वे या अपाउ जी रे गा लोंगे रे 2900 लाख गा सुनामी लाइन लोंग जी रे चून मो को फ्यट टाइ तवा रा को प्या नी दे लु ब्यो बा रे
प्लीज जियोलॉजी यू आर लुकिंग फॉर एविडेंस
that the ocean came on shore, and whether that's a sand layer or
ဆိုင်လုံးကြီးကုန်းပေါ်တက်လာပြီးကြံခဲ့တဲ့သဲလွှာဒါမှမဟုတ်ကြောက်ခဲရုံလေးတွေကိုစက်စစ်ဖြစ်ရှမ်းနေရပါအ
ဲ့ဒီလိုအစအနအထောက်ထားတွေအများကြီးဖြစ်တဲ့တန်းနာကြောက်တန်းဟောင်းတွေခရုကုန်နေနဲ့သမုတ်တရားအနေနှစ်တွေကိုကျွမကြီးရဲ့အထဲကုန်းတွင်းပိုင်းပေ300ကျော်နေရာတွေမှာတွေ့ရပါတယ်လို့ကြောက်ဖြစ်ရုပ်ကျွင်းဒူးပေါ်သူဒေးဗစ်ဘာနီဒါပြောပါတယ်အဲ့ဒီလိုပြင်းထန်တဲ့လှိုင်းလုံးကြီးတွေထက်လာနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ Pacific သမုဒ္ဒရာမြောက်ပိုင်းက Illusion ကျွန်းနားမှာပြင်းအား 9.3 ရှိတဲ့ငလင်လှုပ်ခဲရင် Super Tsunami ဖြစ်နိုင်တယ်လို့တွက်ချက်ထားပါတယ်။ Hawaii တက္ကသိုလ်က Tuesday Forward Phone Chain ကကွန်ပျူတာနဲ့ Illusion ငလင်တစ်ခုလှုပ်ခိုင်းပြီးလှိုင်းလုံးကြီးတွေဖန်တီးပြပါတယ
်။ I use that as input to my tsunami model.And simulate the probability.
ကျွန်တော်ရဲ့ tsunami စနစ်ထဲမှာထည့်ပြီး tsunami တစ်ခုဖန်တီးလိုက်တဲ့အခါမှာတော့ illusion ကျွန်းကနေ Hawaii ကိုလှိုင်းတွေရောက်လာတာပါပဲ
။ရလက်ကတော့ကြောက်စရာကြီးပါ။ကွန်ပျူတာမှာပြနေတာက tsunami လှိုင်းတွေဟာအခုလက်ရှိသတ်မှတ်ထားတဲ့လုံခြုံတဲ့နေရာတွေကိုပါဖုံးလွှမ်းသွားပါတယ်။ဒေတာဆိုင်ရာအာဏာပိုင်တွေနဲ့ပူးပေါင်းပြီးအရေးပေါ်ကယ်ဆယ်ရေးအစီအစဉ်တွေဆွဲရတဲ့ Hawaii အရေးပေါ်စီမံခန့်ခွဲမှုအဖွဲ့ကအစီအစဉ်ရေးဆွဲသူKevin Richard ကအစီအစဉ်အဟောင်းမှာ Oahu ကျွန်းပေါ်ကလူ8000ကျော်လောက်ကိုပြောင်းရွှေ့ဖို့စီစဉ်ထားပါတယ်။ဒါပေမဲ့အခုလိုအပြင်းထန်ဆုံးငလင်နဲ့ tsunami ဖြစ်ခဲ့ရင်တော့လူပေါင်း3000ကျော်လောက်ကိုဘေးကင်းလုံခြုံရာကိုပြောင်းရွှေ့ပေးရမယ်အတွက်ပိုခက်ခဲသလိုပုံမြင့်တဲ့နေရာ၊ကုန်းတွင်းပိုင်းပိုကျတဲ့နေရာကိုပို့ပေးရမှာပါ။တချို့ဒေသခံတွေအနေနဲ့ကုန်းမြင့်ပေါ်ကိုကားနဲ့မောင်းသွားလို့ရပေမဲ့တချို့နေရာတွေမှာတော့ကားမောင်းလို့မရပါဘူး။ဒါကြောင့်တချို့ကလမ်းလျှောက်သွားရမှာဖြစ်သလိုအဖြစ်ကွန်ကရစ်နဲ့ဆောက်ထားတဲ့အဆောက်အုံ၄တက်လောက်မှာပုံရှောင်ရမှာဖြစ်ပါတယ်။အခုလိုအပြင်းထန်ဆုံး tsunami လှိုင်းတွေအတွက်ပြောင်းရွှေ့ရေးအစီအစဉ်တက်တွေဆွဲနေပါပြီ။2011ခုနှစ်ကဂျပန်နိုင်ငံကအဖြစ်ဆိုးကြီးဟာ Hawaii ကျွန်းသူကျွန်းသားတွေကို၆လက်နေတဲ့ဖြစ်ပြီးအခုလိုအန္တရာယ်အတွက်ကြိုတင်ပြင်ဆင်နေကြပါတယ
်။ It doesn't mean it's going to happen in our time. It doesn't mean it's going to happen this year or next year.
ကျွန်တော်သက်တမ်းတွင်မှာမဖြစ်ဘူးလို့ပြောလို့မရတယ်လို့ဒီနှစ်သို့မဟုတ်နောက်နှစ်မှာဖြစ်မယ်လို့လည်းပြောလို့မရပါဘူး။ကမ္ဘာအပေါ်ရန်မြေလွှာကြီးတွေကအများရန်လှုပ်ရှားနေပြီးပုတ်တိုက်မှုကြောင့်ငရင်တွေဖြစ်လာတဲ့နောက်မှာရေလိုင်းတွေဖြစ်လာရတာပါ
။နောက်ပြီးရေလိုင်းတွေကတော့ဒီကျွန်းနေရဲ့ဘဝအစိပ်ပိုင်းပဲဖြစ်ပါတယ်ခင်ဗျာ
။ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်နေတဲ့ဒီနေ့ကနေညနေခင်းအစီအစဉ်တွေကြားခဲ့မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုကတော့ကြံနေသေးတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါမယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံမှာဖေဖော်ဝါရီလ14ရက်ကျင်းပဖို့စီစဉ်ထားတဲ့သမ္မတရွေးကောက်ပွဲတွေကိုဘိုကိုဟာရမ်စစ်သွေးကြောရဲ့ရန်ကြောင်းနောက်ထပ်သတင်း6ပတ်ရွှေ့ဆိုင်းလိုက်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့သဘောတူညီမှုရဖို့လိုလားပါတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီဟာမီနီကဒီကနေ့ပြောကြားခဲ့ပါတယ်။မြူနစ်ကလုံခြုံရေးညီလာခံတက်နေတဲ့အီရန်နိုင်ငံသားရေးဝန်ကြီးကလည်းအီရန်နျူကလ িয়ার အခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့အလေးနဲ့ဆွေးနွေးပြစ်ခဲ့တယ်လို့ပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံကအရှေ့ပိုင်းကတိုက်ခိုက်မှုတွေအဆုံးသတ်စေမဲ့ငြိမ်းချမ်းရေးအစီအစဉ်အတွက်ရုရှားယူကရိန်းပြင်သစ်နဲ့ဂျမနီခေါင်းဆောင်တွေတယ်လီဖုန်းပေါ်မှာဆုံးပြီးတော့စကားပြောကြဖို့ရှိနေပါတယ်။ဒီရုရှားသမ္မတယူကရိန်းသမ္မတပြင်သစ်သမ္မတနဲ့ဂျမနီဝန်ကြီးချုပ်တို့ဟာဒီပြင်သစ်နဲ့ဂျမနီအဆိုပြုထားတဲ့ငြိမ်းချမ်းရေးအစီအစဉ်ကိုဆွေးနွေးကြဖို့ဖြစ်ပါတယ်။ဂျမနီနိုင်ငံမြူနစ်မှာကျင်းပနေတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာလည်းယူကရိန်းကိစ္စကိုအခြေအတင်ဆွေးနွေးနေကြပါတယ်။ပြင်းထန်တဲ့ဂျာမနီပေါင်းပြီးတော့အဆိုပြုထားတဲ့ဒီအစီအစဉ်အစ်အပေါ်ညှိနှိုင်းနေကြသူတွေကြားမှာယူကရိန်းပဋိပက္ခအတွက်နိုင်ငံရေးအရာအဖြစ်ရှာနိုင်ဖို့အလှမ်းဝေးနေကြသေးတယ်လို့ပြင်းထန်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်။ထိုင်ဝမ်မှာပြီးခဲ့တဲ့သတင်းဘက်ကပြတ်ကျသွားတဲ့လေယာဉ်မှာပါသွားတဲ့မိသားစုဝင်တွေကို TransAsia လေကြောင်းလိုင်းကိုယ်စားလှယ်တွေဒီကနေ့တွေ့ဆုံပါတယ်။သွေဆုံသွားသူတွေအတွက်တစ်ယောက်ကိုဒေါ်လာ38,000လောက်တကြိုစရိတ်ပေးမယ်လို့လေကြောင်းလိုင်းပြောခွင့်ရသူကပြောပါတယ်။လေယာဉ်ပြတ်ကျမှုမှာ40ရက်မနည်းသေဆုံးသွားခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ VOA American တာညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံနှုန်းချင်းညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ။တောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.